ချင်းပြည်နယ်မင်းတပ်မြို့မှာဆေးရနာရှင်ဆန့်ကျင်ဆန္ဒပြသူတွေနဲ့ဖွဲ့စည်းထားတဲ့မင်းတပ်မြို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရင်အားတိုးထားတဲ့စစ်ကောင်စီတပ်တွေအကြားဒီကနေ့ထိတိုက်ရင်ဆိုင်တိုက်ပွဲဖြစ်ပွားနေတာပါ။ညနေပိုင်းမှာပြစ်ခတ်မှုခိတ္တနာပြီးညှိနှိုင်းမှုတွေလုပ်ခဲ့ပေမဲ့အဖြေထွက်မလာဘူးလို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။မင်းတပ်မြို့ပြစ်ခတ်မှုအခြေအနေကိုတော့ VOA မြန်မာပိုင်းသတင်းတောက်နန်ကွန်းအင်ကပြောပြပေးပါမယ်ခင်ဗျာ။
ပြီးခဲ့တဲ့ရက်ပိုင်းထဲကစလို့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေကြားအပြန်အလှန်ပြစ်ခတ်နေကြတဲ့ချင်းပြည်နယ်မင်းတပ်မြို့မှာနောက်ထပ်အင်အားဖြည့်ထားတဲ့နတ်ဆက်ကစစ်ကောင်စီတပ်တွေနဲ့ဒီနေ့တိုက်ပွဲထပ်ဖြစ်ခဲ့တာပါ။မင်းတပ်မြို့ဝင်6မှန်ခန့်ကွာကနေမြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တာကြောင့်ပရမခန့်စစ်နေရာကနေဆုတ်ခွာခဲ့ရပြီးဒုတိယခန့်စစ်နေရာကနေခုခံကာကွယ်နေရတယ်လို့မင်းတပ်မြို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့လူငယ်ကောင်းဆောင်သူကပြည်ဝေးကိုပြောပါတယ
်ကျွန်တော်တို့ခန့်စစ်3ချက်လုပ်ထားတယ်ပေါ့နော်မြို့ကလေ6မိုင်နားမှာတစ်ခုဒီက9မိုင်နားမှာတစ်ခုဒီကမြို့အဝင်နားမှာတစ်ခုဒီ3ခုလုပ်တယ်ကျွန်တော်တို့အဲတတားစီကမရတော့နောက်ဆုံးပဲရတယ်အခုသူတို့ပထမတတားစီနားမှာဆက်ကြီးအထိုင်ထားတော့မှဒီကကိုတောက်တောက်ထုနေရဟိုလက်နဲ့ကြည့်သူကဆက်သိန်းသားကြီးနဲ့တင်တာပခုံးထမ်းလောင်ချာရောပါတယ်ဟိုကျွန်တော်တို့ကတူမီးတွေနဲ့ပစ်နေဟိုလက်နဲ့ကြည့်နေပါသူကကျွန်တော်တို့ဒုတိယစီမှာတော့ဒီကျွန်တော်ရပ်တော့ဆက်တားနေတော့
မင်းသားမျိုးကိုသိမ့်ပိုက်နိုင်ဖို့စစ်ကောင်စီတပ်ဖွဲ့အင်အားများပြားနဲ့ပခုတ်ကူမျိုးကနေတစ်စမင်းသားဘက်ကိုလာတာရှိတယ်လို့ကမလက်ဘက်ကနေမင်းသားဘက်ကိုလာတဲ့စစ်ကူအဖွဲ့တွေနဲ့ပါတိုက်ခိုက်နေတာဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့လူငယ်တူးကပြောပါတယ
်ချင်းပြည်နယ်တင်းမှာတို့ဝင်လာတယ်စစ်ကူအတွက်တို့ဝင်လာပြီးတော့လာပြီးတော့ဖယ်ဖယ်တတ်မလို့ဒီတို့လူငယ်တွေအနေနဲ့ပြန်ပြစ်တာပေါ့တိုက်ရင်က300လောက်ရှိတယ်ကဆယ်ပြည်နယ်တက်လာတာဒီနေ့တိုက်ရင်ကလည်းများတာကိုလက်နဲ့ကြည့်နေပါလာကြတယ်ဆိုတော့ကံလက်ကလည်းဒီဥတူရလမ်းကျိုးရှိတယ်။မင်းတပ်တွေကလမ်းကျိုးကိုအဲလမ်းကျိုးမှာတို့ဝင်သွားတာ။ဝင်သွားတော့အစ်ပင်နေခုကျော်ခဲပုံအဲ့ဒါကြီးကိုတို့စက်ကြီးနဲ့ရှင်းဝင်လာတော့ဟိုကပြစ်ကြတာ။ရောထိတ်ကြတယ်။အစ်ကံအထက်နားလေးမှာအဲ့မှာလည်းအတခုပြစ်နေတော့
။အပြန်လန်ပြစ်ကမှုမှာစစ်တပ်ဘက်ကတုံးရောက်ကြပြီးဒီလိုဘက်ကတော့အသေးဆုံးမရှိဘူးလို့ပြောပါတယ်။ဆိုင်ပေါ်နဲ့ပတ်သက်လို့သမတော်ကိုမင်းမြန်းဖို့ဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူး။ညနေပိုင်းမှာနှစ်ဖက်ပြစ်ကမှုတွေရပ်သွားချင်းစစ်တပ်ဘက်ကဖမ်းဆီးသူတွေကိုပြန်နှုတ်ပေးဖို့တောင်းဆိုခဲ့ပေမဲ့အဆင်မပြေခဲ့ပါဘူး
။ခုကျွန်တော်တို့၃နိုင်ခွဲလောက်ကစားနာတယ်။အနားနေရာမှာသူတို့နည်းနည်းစီတိုင်းထားတဲ့ဟာရှိသေးလို့စီတိုင်းနဲ့အဖြစ်မဆော့သေးလို့ကျွန်တော်တို့စောင့်နေကြတာ။ကျွန်တော်တို့အဖမ်းခံကလေးကြီးဆက်နေတော့ကိုပြန်ဆောင်ပေးဖို့ပြီးတော့လက်ရှိကျွန်တော်တို့တက်ကိုထိုးစီစဉ်လာတဲ့ဟာတွေတော့ကိုပြန်ဆောင်ပေးဖို့တောင်းဆိုတယ်ကျွန်တော်တို့ဘက်ကသိတော့မယုံရဘူးဗျ။သူတို့တွေကအစာကလေးကမယုံရဘူးဆိုတော့တော်တော်ဆယ်တော့သူတို့ကကျွန်တော်တို့ကိုမလက်ကစာမိကမှအမြောက်ကြည့်နေတမ်းဖြစ်တယ်။ကျွန်တော်တို့ဘက်ကလည်းရှိနေသူမိနဲ့ပြန်ဖြစ်ကြတယ်။ကျွန်တော်တို့ဘက်ကတော့သူတို့တောင်မှမထိခိုက်ဘူး။သိတော့ဒီဘက်ကသုံးဦးကတော့ထိခိုက်တယ်။သုံးသွားတာနဲ့ဦးကထိခိုက်တယ်။တဦးကတန်ရာရတာလားထိခိုက်တယ်လို့
အခုလိုပြေကမှုတွေကြောင့်မင်းတပ်မျိုးဒေသခံမီတာစုအများပြားသိရှောင်နေရပါတယ်။ဒေသခံတွေကပြောပြတာက
တင်းဆောင်ကြတယ်တချို့ကြတော့အင်ကျက်ပါပဲတိုးတွေခတ်ပြီးတော့နေကြတယ်။တင်းဆောင်တာကတော့တပတ်လောက်ရှိနေတယ်နဲ့ဒါကသမ္မန်ချက်ကိုပြောတာပေါ့
။မင်းညနေကလည်းမင်းတပ်မျိုးဝင်ခေါက်ကွင်းနားမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့ရင်နှန်းကိုမင်းတပ်မျိုးပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကနေပြစ်ခတ်တိုက်ခိုက်ခဲ့လို့စစ်တပ်ဘက်ကကြာဆုံးတိုင်ရန်ရရှိခဲ့တယ်လို့ရင်းနှီးလဲပျက်စီးခဲ့ပါတယ်။မနေ့ကပြန်လာပြစ်ကမှုတွင်တပ်ဖွဲ့ဝင်တူတိတ်ဆုံးခဲ့ပြီး၃ဦးတန်ရာရပြီးတော့ယင်းလစီပျက်စီးခဲ့တယ်လို့စစ်ကောင်စီထုတ်ပြန်တဲ့သတင်းညမှာဖော်ပြခဲ့ပါတယ်။ဧပြီလ24ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေကဖမ်းဆီးသွားတဲ့စန္ဒပြမျိုးသားမျိုးရမီစုစုပေါင်း9ဦးကိုပြန်လွှတ်ပေးဖို့တောင်းဆိုခဲ့ပေမဲ့ပြန်မလွှတ်ပေးခဲ့ရကနေစစ်တပ်နဲ့မင်းတပ်ဒေသခံပြည်သူတွေကြားတင်းမာမှုဖြစ်ပွားခဲ့ပြီးအဲ့ဒီညမှာပဲအပြန်လန်ပြစ်ကမှုတွေစတင်ခဲ့တာပါ။စစ်တပ်ဘက်ကသေဆုံးသူစုစုပေါင်း15ယောက်ခန့်မှလည်းရှိနေတယ်လို့ဒေသခံတွေကပြောပေမဲ့အတိအကျအတည်ပြုဖို့ခက်ခဲတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။